ရိုဟင်ဂျာရီကိုကူညီပံ့ပိုးရေးနဲ့ကျူးလွန်ထားတဲ့တပ်ဖြတ်မှုတွေအတွက်တာဝန်ရှိသူတွေကိုလို့ရက်ကိုတာဝန်ခံမှုရှိစေရေးအမေရိကန်ဆိုရအနေနဲ့နောက်ထပ်ရည်ရွယ်လှုံ့ဆော်ဖို့အမေရိကန်နိုင်ငံရေးပါတီကြီးနှစ်ယောက်ကအထက်လွှတ်တော်အမတ်တွေကနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုစီကိုလိမ့်မှုပြီးဩဂုတ်လ18ရက်တောက်ကြနေ့ရက်စွဲနဲ့စာရေးသားတိုက်တွန်းထားပါတယ်ဒီမိုကရက်ထက်လွှတ်တော်အမတ်တွေဖြစ်ကြတဲ့ Jeff Merkley နဲ့ Dick Durbin Republican ထက်လွှတ်တော်အမတ်တွေဖြစ်ကြတဲ့ Marco Rubio နဲ့ Todd Young တို့အပါအဝင်စုစုပေါင်းအထက်လွှတ်တော်အမတ်18ယောက်ကဝန်ကြီးပွန်ပီယိုစီကိုစာရေးသားတိုက်တွန်းထားတာပါအတီချာအဖြစ်ဒီတပ်ဖြတ်မှုတွေနဲ့ပတ်သက်ပြီးသမ္မတအနေနဲ့ရောဝန်ကြီးအနေနဲ့ပါအပြင်းအထန်လူသိရှင်ကြားပြစ်တင်ရှုတ်ချဖို့ကျွန်တော်တို့တိုက်တွန်းပါတယ်သမ္မတနဲ့သူ့ရဲ့ထိတ်တန့်တန်တမန်တို့စီကနေအားကောင်းတဲ့ပြစ်တင်ရှုတ်ချမှုဟာအမေရိကန်ပြည်ထောင်စုအနေနဲ့လူအခွင့်အရေးကိုဦးစားပေးတယ်လူစုလူဝေးလိုက်တပ်ဖြတ်မှုတွေလူမျိုးတုံးရှင်းလင်းမှုတွေဘယ်နေရာမှာပဲဖြစ်ဖြစ်ဆန့်ကျင်ရပ်တည်သွားမယ်ဆိုတာမြန်မာနိုင်ငံနဲ့နိုင်ငံတကာအတိုင်းအဝိုင်းကိုပါလိုက်တဲ့အရေးပါတဲ့သတင်းစကားဖြစ်ပါလိမ့်မယ်လို့လွှတ်တော်အမတ်တွေရဲ့ပေးစာထဲမှာဖော်ပြထားပါတယ်လွှတ်တော်အမတ်တွေရဲ့စာထဲမှာသုံးဆဲဖော်ပြထားတဲ့ရိုဟင်ညာဆိုတဲ့အသုံးအနှုန်းကိုတခြားနိုင်ငံတွေနိုင်ငံတကာအဖွဲ့တွေကပါခေါ်ဆိုသုံးဆဲပေမဲ့မြန်မာအစိုးရကတော့အဲ့လိုမခေါ်ဆိုဘဲရခိုင်ပြည်နယ်ကမော်စလင်တိုင်းဝိုင်းလိုပဲပြောဆိုဖော်ပြပါတယ်အမေရိကန်မန္တလေးဌာနကမြန်မာတပ်မတော်နဲ့ရဲဘက်ထိတ်တန့်အရာရှိကြီး၄ဦးနဲ့တပ်မနှစ်ခုကတပ်ဖွဲ့ဝင်တွေကိုတန်ခတ်ရိတ်ယူမှုချက်မှတ်လိုက်တဲ့တရက်ထဲမှာပဲလွှတ်တော်အမတ်တွေကဝန်ကြီးပွန်ပီယိုစီကိုစာရေးသားတိုက်တွန်းလိုက်တာလည်းဖြစ်ပါတယ်